စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတာတပတ်ကျော်ရှိနေပြီးတော့ခုချိန်ထိအိမ်ပေါင်း900ကျော်မီးလောင်ပျက်စီးခဲ့ပါတယ်။နယ်မြေရှင်းလင်းပစ်ခတ်မှုတွေမီးလောင်မှုတွေအတွင်းအရသာ8ဦးထက်မနည်းလဲသေဆုံးခဲ့ပါတယ်။ဒီနယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံတောင်းတဲ့ချီဘေးလွတ်ရာတိမ်းရှောင်နေရပြီးတော့အကူအညီတွေလည်းအရေးပေါ်လိုအပ်နေကြပါတယ်။ခင်ဦးမြို့နယ်တဲကကြေးရွာတွေရဲ့အခြေအနေအကြောင်းကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်ကိုမြန်မာစစ်တပ်ကနိုဝင်ဘာလ18ရက်ကစလို့နယ်မြေရှင်းလင်းရေးလုပ်နေတာမှာဒီကနေ့ဆိုရင်9ရက်မြောက်ရှိနေပါပြီ။ကျေးရွာပေါင်း9ရွာကိုနယ်မြေရှင်းလင်းမီးရှို့နေတာအခုချိန်ထိနေအိမ်ပေါင်း900ကျော်မီးလောင်ကျွမ်းခဲ့တယ်လို့စီးရင်ကောက်ခံထားတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီနယ်မြေရှင်းလင်းမှုတွေအတွင်းလေကြောင်းကနေပစ်ခတ်မှုတွေရှိခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်မှုတွေအတွင်းထိမှန်သေဆုံးရသူအရသာ6ယောက်ထက်မနည်းရှိခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်နှစ်ဦးလည်းပါဝင်ပါတယ်။ခင်ဦးမြို့နယ်ထဲစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့ခင်ဦးဒေသခံကာကွယ်ရေးတပ်ဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဒါခင်ဦးမြို့နယ်အတွင်းမှာစစ်ကြောင်း၃ကြောင်းရှိတယ်ပေါ့။ဒီစစ်ကြောင်း၃ကြောင်းလာတဲ့လမ်းတစ်လျှောက်မှာမီးရှို့ခဲ့တဲ့ကျေးရွာကဆိုရင်ပြည်ကျွန်တော်တို့ဒီမင်းကအထီရှို့ရဲ့ရွာမုံမအပါဝင်ဆိုရင်ကျွန်တော်တို့၉ရွာပေါ့။အားလုံးပေါင်းနေမုံမမပါဒီဘက်နဲ့အားလုံးပေါင်းဒီ800ရွာကိုတွက်လိုက်ရင်အားလုံးပေါင်း940နဲ့မှာ၃လုံးထိရှိနေပြီဗျ။အဲဒီတကံငါအားလုံးပေါင်း10ဦးကာကွယ်ရေးတပ်ဖွဲ့ဝင်က10ဦးပေါ့အားလုံးပေါင်း18ဦးတက်သုံးဆုံးသွားပြီပေါ့နော်
။မုံလကျေးရွာဟာကက်သလစ်ဂိုင်းချုပ်ကာတီနယ်ချားစ်မောင်ဘိုမွေးဖွားရာဇာတိဖြစ်ပြီးတော့လက်ရှိကျေးရွာအနီးစစ်ကောင်စီတပ်တွေရှိနေတဲ့အတွက်နေမီးလောင်နဲ့ဆင်းရဲအတိအကျကိုကောက်ယူလို့မရနိုင်သေးတာလည်းဖြစ်ပါတယ်။မုံလာကျေးရွာအပေါ်နိုဝင်ဘာလ23ရက်နေ့ကမြေပြင်မှာနယ်မြေရှင်းလင်းမှုတွေအပါအဝင်ဝေဟင်ကနေပါလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်အဲ့ဒီနေ့တရက်ထဲမှာနေပဲ9နှစ်အရွယ်ကလေးငယ်2ဦးနဲ့အဖွားဟုတ်2ဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်။ခင်ဦးမြို့နယ်ထဲမှာပဲပေါင်းလေကုန်ကျေးရွာမှာဆိုရင်လေအဖိုးဟုတ်2ဦးလက်နက်ကြီးထိမှန်သေဆုံးခဲ့တယ်လို့မပြေးနိုင်လို့နေအိမ်ထဲကျန်ခဲ့တဲ့အသက်80ကျော်အဖွားဟုတ်2ဦးမီးလောင်သေဆုံးခဲ့ရပါတယ်။ဒါအပြင်ရွှေတာကျေးရွာမှာလည်းစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြတဲ့အတွက်အရဲသားနှစ်ဦးသေဆုံးခဲ့ပါတယ်။ကန်တာယာကျေးရွာမှာတော့ငါးတန်းကျောင်းသားတဦးကြီးစုကျေးရွာမှာမိငိမ့်တက်ဖို့တွားရောက်ခဲ့တဲ့အရဲသားတဦးရာလည်းပြစ်တက်ခံရလို့သေဆုံးခဲ့ရပါတယ်။အခုလိုစစ်တပ်ကနယ်မြေရှင်းလင်းလုပ်နေတဲ့အတွက်ကျေးရွာ20ကျော်ကစစ်ဘေးဒုက္ခသည်တထောင်ကျော်လောက်ဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်။နေအိမ်100ကျော်အများဆုံးမီးလောင်ဆုံးရှုံးခဲ့ရတဲ့ပေါင်းလေကုန်ကြေးရွာသားတဦးကတော့သူတို့ရွာအခြေအနေကိုအခုလိုပြောပြပါဗျာ
။ပြည်သူတွေကတယောက်မှမရှိတော့ဘူးဗျာရွာထဲမှာ။ရွာထဲမှာသူတို့စစ်သားတွေနဲ့ပြူတွေနဲ့ပဲရွာထဲမှာဝင်နေကြတာ။ကျွန်တော်ပြည်သူတွေကတော့ရွာထဲမှာတယောက်မှမရှိဘူးဗျာ။သူတို့ပဲရှို့တာပေါ့ဗျာ။သူတို့ဖတ်သွားပြီးတော့အခုချိန်ကြီးအောင်ကတော့ကျွန်တော်တို့စာတင်ကျောင်းထဲမှာလည်းနေရယ်ဖုန်ကြီးကျောင်းနှစ်ကျောင်းမှာလည်းနေနေကြရယ်ဗျာ။ကျွန်တော်တို့ကတော့အခုလောလောဆယ်ကတော့အကူကြီးပေးမဲ့လူရှင်ပဲညော်မှန်းနေရတော့ပါဗောဗျာဟိုဘာမှမမကြံတော့တာမိနဲ့တင်ရှို့သွားဆိုတော့လေ
စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာအခု2022ခုနှစ်မတ်လ April လနဲ့ July လတို့မှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းလုပ်ခဲ့ပြီးအဲ့ဒီတော့အတွင်းကျေးရွာ48ရွာကနေ1800နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကောက်ယူထားတဲ့စာရင်းတွေအရာသိရပါတယ်လက်ရှိခင်ဦးမြို့နယ်တဲကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေသလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါဗျ။နေအိမ်တွေယာနဲ့ချီမီးလောင်ပြီးအရက်သားတွေသေဆုံးခဲ့ရတာရှိပေမဲ့လည်းဒီအခြေအနေတွေကိုတော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းပြောပြခဲ့တာဖြစ်ပါတယ်။